င်္ဂလာပါရှင်။ Internet Channel ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါရစေ။တင်ဆက်ပေးသောမဲ့သတင်းတွေကတော့ကတ်စနစ်ဖြင့်ရင်းစည်းကပေးချေတဲ့ဝန်ဆောင်မှုကိုရင်းအစည်းရဲ့998စီးတွင်အသုံးပြုနိုင်မယ်ဆိုတဲ့သတင်း။ Spotify မှာ Video Podcast တွေပါဝင်လာတဲ့ဆိုတဲ့သတင်း။မြမစီးပွားရေးလုပ်ငန်းရှင်အမျိုးသမီးများကွန်ရက်နဲ့ Strategy First University တို့နားလည်မှုစာကျွန်းလွှာရေးထိုးတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ပထမဆုံးသတင်းတစ်ပုဒ်အနေနဲ့ကတ်စနစ်ဖြင့်ရင်းစည်းကပေးချေတဲ့ဝန်ဆောင်မှုကိုရင်းစည်းရဲ့998စီးတွင်အသုံးပြုနိုင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါရစေ။ရန်ကုန်မြို့တွင်ပြေးဆွဲနေသော YPS ရင်းလိုင်းများအနက်ရင်းစည်းရဲ့998စီးတွင်ကတ်စနစ်ဖြင့်စီးနင်းနိုင်မှာဖြစ်ပြီးတော့ရင်းလိုင်းအမှန်43 62 82 89 88 89 96 12 14 25 30 38တွေမှာစတင်အသုံးပြုနိုင်မယ်လို့သိရပါတယ်။ဇူလိုင်လ22ရက်ကရန်ကုန်ပေးမန့်စာပေ YPS Facebook စာမျက်နှာမှာတဆင့်မိတ်ဆက်ခဲ့တဲ့ကတ်စနစ်နဲ့ရင်းစည်းကပေးချေတဲ့ဝန်ဆောင်မှုရန်ကုန်ပေးမန့်စာပေ YPS မိတ်ဆက်ပွဲကတဆင့်တည်ခဲ့ရတာပဲဖြစ်ပါတယ်။ရန်ကုန်မြို့ရဲ့အများပြည်သူတည်ယူပို့ဆောင်ရေးဝန်ဆောင်မှုမှာ YPS ဟာအလွန်အရေးကြီးပါတယ်။အခက်ခဲဖြစ်နေတာအဲ့ဒီလို YPS တွေစီးနင်းလို့ငွေပေးချေတဲ့အခါငွေစကူတွေကိုတိုက်ရိုက်ပေးချေရလို့ငွေအကျွေဖြတ်ရတဲ့ပြဿနာကိုကြုံတွေ့ကြရပါတယ်။အဲ့ဒီအခက်ခဲကိုပြေလည်စေဖို့ DYPS စနစ်ကိုတည်ထောင်ခဲ့တာပဲဖြစ်ပါတယ်။ဘတ်စကားစနစ်မှာကတ်နဲ့အသုံးပြုခြင်းဟာအခြေခံပြည်သူလူထုတွေကိုယ်တိုင်ကငွေကိုကတ်နဲ့ပေးချေတဲ့ဆိုတဲ့အခြေအနေတစ်ခုကိုတိုးတက်လာတာဖြစ်တယ်လို့ဒါဟာရန်ကုန်မြို့ရဲ့ပြုပြင်ပြောင်းလဲရေးကဏ္ဍမှာအရေးကြီးတဲ့သမိုင်းမှတ်တိုင်တစ်ခုလည်းဖြစ်ပါတယ်လို့ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်။အဆိုပါအွန်လိုင်းမိတ်ဆက်ပွဲအခမ်းအနားတွင်ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုးမင်းသိန်းရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့လျှက်စစ်စက်မှုလက်မှုနဲ့လမ်းဘက်ဆက်သွယ်ရေးဝင်ကြီးဒေါ်နီလာကျော် Asia Starmer Transport Intelligence Company Limited မှ Deputy CEO ဖြစ်သူက YPS ကတ်စတင်အသုံးပြုနိုင်ခြင်းနဲ့ပတ်သက်ပြီးပြောကြားခဲ့ပါတယ်။ YPS ကတ်တကက်ရဲ့တံပိုးမှာငွေကျပ်2000ဖြစ်ပြီးအနည်းဆုံးငွေကျပ်1000မှာအများဆုံးငွေကျပ် 5000 ထိငွေဖြည့်သွင်းထားနိုင်ပြီးတော့ဇူလိုင်လ16ရက်မှာဩဂတ်လ15ရက်အတွင်းကနဦးငွေဖြည့်တဲ့ပမာဏမှာငွေကျပ် 9000 ဖြစ်ပါက YPS ကတ်တကက်အခမဲ့ရရှိမှာဖြစ်တယ်လို့လည်းသိရပါတယ်။ဆက်လက်ပြီးSpotify မှာ Video Pocket တွေပါဝင်လာတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။ Spotify ဟာ Video Pocket တွေကိုဝန်ဆောင်မှုတွေထည့်သွင်းလိုက်ပါတယ်။ Spotify မှာ Pocket နားထောင်သူတွေကဈေးကွက်အားလုံးအတွက်ဖြန့်ထားတဲ့ Video Pocket အနည်းငယ်ကိုလည်းကြည့်နိုင်ပါပြီ။ Spotify က Pocket တွေနားထောင်တဲ့အခါဆွေးနွေးသူတွေပါမြင်နိုင်မဲ့အစီအစဉ်တွေကိုထုတ်ပြန်ခဲ့ပါတယ်။ Bold or Basketball 2.0 Fantasy Footballer The Misfits Pocket, H3 Pocket, The Morning Toast, Higher Learning with Van, Littles and Richard Lansing, The Rosset Teach Pocket, Spotify နေနဲ့ Pocket ကြည့်သူက App ကိုထွက်ကြတဲ့အခါလဲသတိပေးသွားပါမယ်။အတန်ကတော့နောက်ခံမှာပေါ်နေပါမယ်။နားထောင်သူတွေက Offline အတွက်အတန်ကိုပဲ Download လုပ်နိုင်ပါမယ်။နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့မြမစီးပွားရေးလုပ်ငန်းရှင်အမျိုးသမီးများကွန်ရက်နဲ့ Strategy First University တို့နားလည်မှုစာကျွန်းလွှာရေးထိုးတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်။မြမစီးပွားရေးလုပ်ငန်းရှင်အမျိုးသမီးများကွန်ရက်နဲ့ Strategy First University တို့နားလည်မှုစာကျွန်းလွှာကိုလက်မှတ်ရေးထိုးခဲ့ကြပါတယ်။အဆိုပါစာကျွန်းလွှာမှာ online platform ကိုအသုံးပြုပြီးစီးပွားရေးဆိုင်ရာဗဟုသုတအတတ်ပညာတွေကိုခင်းနဲ့အညီလေ့လာစီးပူးနိုင်ရန်စီးပွားရေးလုပ်ငန်းကွန်ရက်နဲ့လူငယ်တွေရဲ့လေးလာတင်ယူမှုတို့ပေါင်းစည်းပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ပံ့ပိုးမှုများရရှိရန်အသင်းဝင်အမျိုးသမီးများအတွက်စီးပွားရေးပညာတွေကိုစင်ဆက်မပြတ်လေးလာစီးပူးနိုင်ရန်စာတာတွေပါဝင်ပါတယ်။မြမစီးပွားရေးလုပ်ငန်းရှင်အမျိုးသမီးများကွန်ရက်အနေနဲ့ Strategy First University အပြင် Want to Watch Investment Management and Business Support Providers for SME on Dr. Heke Visa Card Foundation Tusata Foundation Rotary Class for Victoria မြမတို့နဲ့ Mentorship Program များဤပညာ Exchange Program Vocational Training Program များ Workforce Readiness and Access to Job Canada များအမျိုးသမီးများအတွက်ကျန်းမာရေးဆိုင်ရာဗဟုသုတများဖြန့်ဝေခြင်းနဲ့ကမ်ပိန်းပြုလုပ်ခြင်းအပြင်အသင်းဝင်အမျိုးသမီးများအတွက်စီးပွားရေးပညာများ ဆင်စမ်းမပြတ်လေ့လာရင်အွန်လိုင်းပရိုဂရမ်ကိုအသုံးပြုပြီးစီးပွားရေးဆိုင်ရာဗဟုသုတအသက်ပညာများအားခေတ်နဲ့အညီလေ့လာစီးဘူးရန်စတာတွေအတွက်ကွန်ရက်ချိတ်ဆက်ပြီးလှုပ်ရှားဆောင်ရွက်မှုများစတင်လှုပ်ဆောင်ရန်နားလည်မှုစကြုံလွှာများအတိအသေးရေးထိုးခဲ့တယ်လို့သိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့နည်းပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လ